Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇွန်လ2ရက်ကြာတာပတင်းနေ့မနက်ဖြန်အတွင်းအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတွင်းအစည်းအဝေးတွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။
ကျမနင်္ဂလာပါဒီကနေ့တင်ပြမယ့်ကတော့ကိုခင်မောင်ဆိုမနဲ့အတူတင်ပြသွားရမယ်။ယူကရိန်းအတွက်ပို့ပြီးတော့အစီအမံနဲ့ဒုံးလန်းနဲ့ခရယာမီကြောက်တွေကိုအမေရိကန်ကကူညီမယ်လို့ပြောပါတယ်။အမေရိကန်နဲ့တိုင်ဝမ်ကြားကုမ္ပဏီသဘောတူညီမှုတစ်ခုလက်မှတ်ရေးထိုးလိုက်ပါတယ်။ဆီအာနာတင်ထားတဲ့မြန်မာနိုင်ငံတွင်အိုးရင်စွန့်ထွက်ပြေးရသူကတတန်းကျော်တိပထမဆုံးရောက်လာပါတယ်။ဒီလိုသတင်းတွေကိုကြားမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပို့စီစဉ်ထားပါတယ်ခင်ဗျာ။
Hatmadaw or state armed forces as well as non-state armed groups to avoid using schools for military purposes and to refrain from attacking
မြန်မာနိုင်ငံမှာပြည်ပကတွေအတွင်းစာသင်ကျောင်းတွေကိုစီရေးအရာအသုံးပြုတာတိုက်ခိုက်တာတွေမလုပ်ဖို့ကမ္ဘာပညာရေးကဏ္ဍကာကွယ်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။မကြာမီပဲပြည်စုံကနောက်တော့ဆင်ရပါမှာအဲ့ဒီနောက်ကလေးမျိုးနယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်တွေတိုက်ပွဲဖြစ်ပွားနေပြီးကြီးရွာတွေမီးချို့ခံရတာရှိသလိုအရသားတွေထိခိုက်မှုလည်းရှိနေပါတယ်။ဒါအပြင်နောင်ချိုပညာရေးမှုရုံးမှာဘုံပေါက်ကွဲခဲ့လို့ပညာရေးဝန်ထမ်း10ဦးထိခိုက်ဒဏ်ရာရပြီးသူဦးသေဆုံးခဲ့ပါတယ်။ဖားကန်နယ်ထဲမှာစစ်တပ်နဲ့ပြစ်ဒဏ်ခံရတဲ့လူငယ်အလောင်း၄လောင်တွေ့ရှိခဲ့ပါတယ်။စားတဲ့သတင်းပေးပို့ချက်တွေကိုနောက်တော့တာဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မြန်မာရေးသုံးသပ်ချက်ပြည်သူ့ချမ်းသာရေးအစီအစဉ်နဲ့အားကစားကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့ဒီကနေ့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုနားလောင်တဲ့ကိုခမောင်ဆိုးမင်းတို့ကပြောပြပါရမယ်ခင်ဗျာ။
ယူကရိန်းနိုင်ငံနဲ့ရုရှားတို့ကြိုကြိုစစ်ဆင်နွှဲနေတာလေးလာတဲ့ရောက်လာချိန်မှာပဲယူကရိန်းအတွက်ပို့ပြီးတော့အစီအမံနဲ့ rocket စနစ်တွေနဲ့ခေယံမီကြောက်တွေဒေါ်လာတန်900ပို့ပေးဖို့သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗိုလ်ထုတ်နေမှာပြောပါတယ်။ရုရှားပိုင်နဲ့နေမီတဲ့အမေရိကန်လက်နက်တွေနဲ့ပြစ်ခတ်တိုက်ခိုက်တာမျိုးမလုပ်ဘူးလို့ယူကရိန်းဘက်ကအာမခံထားပါတယ်လို့လည်းသမ္မတအင်ဂျီရောကပြောပါတယ်။ရုရှားတို့ရဲ့ရန်ကနေသူတို့ပိုင်နေမီတွေကိုကာကွယ်နေတဲ့ယူကရိန်းအတွက် HIMARS လို့ခေါ်တဲ့ rocket ပစ်လွတ်တဲ့စနစ်တွေနဲ့လက်နက်ခဲယံတွေပေးပို့သွားမယ်လို့ဗိုလ်ထုတ်နေကထုတ်ပြန်ချက်မှာသမ္မတဘိုင်ဒန်ကပြောထားပါတယ်။လွတ်လပ်မှုအတွက်တိုက်ပွဲဝင်နေကြတဲ့ယူကရိန်းကိုသမိုင်းဝင်အကူအညီတွေပေးအရင်းကမ္ဘာကြီးကိုအမေရိကန်ကဆက်ပြီးတော့ဦးဆောင်သွားမယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အခုပို့မဲ့လက်နက်တွေထဲမှာကီလိုမီတာ80ဒီရောက်အောင်ပြင်နိုင်တဲ့တားလက်ပစ်ဒုံးလက်နက်တွေလည်းပါပါတယ်။အခုလိုယူကရိန်းကိုလက်နက်နဲ့ခဲယံမီကြောက်တွေကူညီထောက်ပံ့ပေးတာကစစ်မြေကြီးမှာယူကရိန်းရဲ့ရည်တည်ချက်ပို့ပြီးတော့ခိုင်မာအကောင်းလာစေဖို့နဲ့နောက်ဆုံးမှာရုရှားနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နိုင်ဖို့ရည်ရွယ်ပြီးတော့ထောက်ပံ့တာဖြစ်တယ်လို့သမ္မတဘိုင်ဒန်ရေးသားထားတဲ့အတွင်းမြင်ဆောင်မတစ်ပုဒ်ကိုလည်း New York Times သတင်းစာကအင်္ဂါမနေ့နောက်ပိုင်းမှာဖော်ပြခဲ့ပါတယ်
။ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံအရှေ့ပိုင်းဆာဗီယာတို့ဒွန်ညက်မြို့ကိုဗိုလ်ထုနေမှာလက်နက်ကြီးတွေနဲ့အစမပြတ်တိုက်ခိုက်ပြီးလူရှမ်းဒေသအုပ်ချုပ်ရေးမှုကတော့လက်ရှိမှာမြို့ရဲ့80ရာခိုင်နှုန်းကိုရုရှားတပ်ဖွဲ့တွေထိန်းချုပ်ထားတာဝန်ခံပြောဆိုလိုက်ပါတယ်။ဒါအပြင်အရသားတွေကိုကယ်ထုတ်ပေးတဲ့အစီအစဉ်ကိုလည်းရပ်ထားရကြောင်းသူကပြောပါတယ်။တချို့ယူကရိန်းတပ်ဖွဲ့တွေကရုရှားတပ်ဖွဲ့တွေကိုခုခံတိုက်ခိုက်နေကြဆဲဖြစ်ပြီးတချို့ယူကရိန်းတပ်ဖွဲ့တွေကတော့စုခွာသွားပြီဖြစ်ကြောင်းလူရှမ်းဒေသအုပ်ချုပ်ရေးမှူးဟိုင်တိုင်းကပြောပါတယ်။ဒါပေမဲ့လည်းလူသားချင်းစာနာမှုအကူအညီတွေကိုလှုံ့ဆော်ပေးဖို့ကတော့မဖြစ်နိုင်တော့တဲ့အကြောင်းသူက Telegram မှာရေးသားထားပါတယ်။ဒါပေမဲ့လူရှမ်းဒေသကလာရှာချက်ပြို့ကိုတော့ရုရှားတပ်ဖွဲ့တွေရောသူတို့ကိုထောက်ပံ့ပေးထားတဲ့ခွဲထွက်ရေးသမားတပ်ဖွဲ့တွေရောကသိမ်းပိုက်နိုင်ခြင်းမရှိသေးပဲယူကရိန်းတပ်ဖွဲ့တွေကပဲအပြည့်အဝထိန်းချုပ်ထားတယ်လို့သူကပြောပါတယ်။ရုရှားဟာ3လကြာထိုးစစ်ရဲ့အစောပိုင်းမှာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီအစိုးရကိုဖျောက်ချတာမြို့တော်ကီယက်ကိုသိမ်းပိုက်ရေးအစီအစဉ်မအောင်မြင်တာတွေကြောင့်ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းစစ်မှုလုပ်ငန်းတွေတရှိရာဒွန်ညက်ဒေသကိုထိန်းချုပ်နိုင်ရေးရုရှားရဲ့ရည်မှန်းချက်အတွေ့ဆာဗီယာတို့ဒွန်ညက်ဒေသသိမ်းပိုက်ရေးဟာအလွန်ကိုအရေးကြီးနေပါတယ်ခင်ဗျာ
ရုရှားတောင်ဝန်ရှိသူတွေစီကတင်မာတဲ့စကားတွေပို့ပြီးတော့ကြားနေရပေမဲ့သူတို့ရဲ့ခြောက်ခံမှုတွေရော့သွားမှာမဟုတ်ဘူးလို့ယူကရိန်းဘက်ကအမခံခြောက်ခံအားပေးနေတဲ့အနောက်နိုင်ငံတွေကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်ကဒေသတချို့ကိုရုရှားတို့လက်သလုံးထိန်းချုပ်လိုက်ပေမဲ့မဟာမိတ်နိုင်ငံတွေရဲ့အဖြေရှာရေးကြိုးပမ်းချက်တွေပြတ်မသွားစေသလိုယူကရိန်းတပ်ဖွဲ့တွေအပေါ်ယုံကြည်မှုလည်းယော့မသွားပါဘူးလို့မြောက်အတ္တလန်တိတ်စာချုပ်အဖွဲ့ NATO ဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်ကပို့ထုံးနေမှာပြောပါတယ်။ရုရှားတပ်တွေအနိုင်ရတဲ့အခိုက်အတန့်လည်းရှိသလိုယူကရိန်းတပ်တွေဘက်ကအောင်အောင်မြင်မြင်ပြန်ပြီးတော့တိုက်ထုတ်တာလည်းတွေ့ရပါတယ်လို့အမေရိကန်အမြဲတမ်းကိုယ်စားလှယ်ဂျူလီယန်စမစ်က Defense Rider Groups ကိုပြောပါတယ်ယူကရိန်းတပ်ဖွဲ့တွေအပေါ်နေတိုးရဲ့လေးစားမှုတွေအတော့ကိုမြင်မာနေရ တွေ့ရတယ်လို့လည်းပြောပါတယ်။ယူကရိန်းအတွက်အစီအမံဒုံးလနဲ့စစ်တွေအမေရိကန်ကပြပုံမယ်ဆိုတဲ့ကြေညာချက်ထွက်လာပြီမှာပဲ။စမစ်ရဲ့မတ်ချစ်ကထွက်လာတာပါ။ယူကရိန်းပိုင်ဒွန်ဘတ်ဒေတာကိုရုရှားတို့ထိန်းချုပ်စေနိုင်ခဲ့တဲ့လက်နက်တွေကိုတံပြန်နိုင်ဖို့ဆိုပြီးတော့အစီအမံလက်နက်တွေထောက်ပံ့ပေးဖို့ယူကရိန်းတာဝန်ရှိသူတွေကသတင်းမှတ်နဲ့ချီတောင်းဆိုနေတာပါ။အခြေအနေတွေပိုးပြီးတော့တင်းမာလာအောင်ယူကရိန်းကိုအမေရိကန်ကလက်နက်ထောက်ပံ့တာဆိုပြီးရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကဗုဒ္ဓဟူးနေ့ကဆွဆွဲပြောဆိုပါတယ်။ Sorry Arabia ကိုရောက်နေတဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ကလည်းအမေရိကန်ရဲ့လုပ်ရဟာအနောက်နိုင်ငံတွေဘက်ကစီအရပါဝင်ပတ်သက်မှုရှိလာအောင်တိုက်ရန်ဆားတဲ့လုပ်ရဖြစ်တယ်လို့ပုထူနေကပြောဆိုခဲ့ပါတယ်
။ UK စစ်ပွဲကြောင့်စားနာရီကာပြဿနာတွေပိုပြီးကြီးထွားလာရကနေအနေငယ်တက်တာရောပါလာနိုင်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ကပုထူနေကပြောပါတယ်။ချက်ချင်းလည်ငင်တိုးတက်မှုတွေထွက်လာမှာမဟုတ်ဘဲအချိန်တော့ယူရအောင်မယ်လို့သူကပြောပါတယ်။စစ်ပွဲကြောင့်စစ်စုံကနေကောက်ပဲတီးနံနဲ့ဓာတ်မြေဩဇာတင်ပို့မှုကိုအဟန့်တာဖြစ်စေပါတယ်။ဒါအပြင်ရုရှားနဲ့ယူကရိန်းနှစ်နိုင်ငံပေါင်းဟာကမ္ဘာပေါ်မှာဂျုံထုတ်လုပ်မှုရောင်းချမှုမှာတတိယအများဆုံးဖြစ်ပြီးအဲ့ဒီအထက်ကမှရုရှားနိုင်ငံဟာကမ္ဘာပေါ်မှာဓာတ်မြေဩဇာထုတ်လုပ်တဲ့အကြီးကနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အဲ့ဒီလိုအနေအထားကြောင့်ကုလသမဂ္ဂအတွေ့အကြုံမှုချုပ် Guterres ကစာနယ်ရိက္ခာနဲ့စွန့်အင်ကုန်စည်စီးဆင်းမှုတည်ငြိမ်ရေးတည်ချအောင်အလင်းအမြန်ဆုံးဖြတ်ဆောင်ရွက်ချဖို့တိုက်တွန်းလိုက်ပါတယ်။ဒါအပြင်ပို့ကုန်ကန့်သတ်ချက်တွေရုပ်သိမ်းပေးဖို့အရန်နဲ့ပိုလီယံကုန်စည်တွေကိုလိုအပ်တဲ့သူတွေချထားပေးဖို့ဈေးကွက်မတည်ငြိမ်မှုကိုထိန်းသိမ်းရေးအတွက်စာနယ်ရိက္ခာဈေးနှုန်းကြီးမြင့်မှုကိုကင်တွယ်ဆောင်ရွက်ချဖို့လည်းမြန်မြန်ဆန်ဆန်ဆောင်ရွက်ချဖို့တောင်းဆိုလိုက်ပါတယ်
။ I think that there is progress.
တိုးတက်မှုတွေရှိပေမဲ့လိုချင်သလောက်တော့မဖြစ်သေးဘူးလို့ကျွန်တော်ထင်ပါတယ်။အကြောင်းအရာတွေကရှုပ်ထွေးနေပြီးအကြောင်းအရာတစ်ခုနဲ့တစ်ခုကချိတ်ဆက်ပတ်သက်နေတာကြောင့်အထူးသဖြင့်စစ်ဆန်ညှိနှိုင်းတာမှာရှုပ်ထွေးစေပါတယ်လို့သူကစွီဒင်ဝန်ကြီးချုပ်မန်ဒလင်နာအန်ဒါဆန်နဲ့စွီဒင်နိုင်ငံစတော့ဟ ோம் မြို့သတင်းစာရှင်းလင်းပွဲအတွင်ပြောလိုက်ပါတယ်။ကုလသမဂ္ဂအတွင်ရေးမှူးချုပ်ဟာဒီနေ့အစောပိုင်းကရုရှားနိုင်ငံမော်စကိုမြို့တော်ကိုသွားခဲ့ပြီးအဲဒီကနေမှယူကရိန်းနိုင်ငံကိယက်မြို့တော်ကိုဆက်သွားကနှစ်နိုင်ငံစလုံးကကောက်ပဲသီးနှံပြန်လည်တင်ပို့ရေးအတွက်ကြိုးစားခဲ့ပါတယ်။ရုရှားနိုင်ငံကတော့အနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခတ်မှုကြောင့်ပို့ကုန်တွေထိခိုက်ရတယ်လို့အပြစ်တင်ပါတယ်။တံခတ်မှုတွေကိုဖြေလျှော့ပြီးရင်ယူကရိန်းရဲ့ဂျုံနဲ့ရုရှားဓာတ်မြေဩဇာကိုပင်လယ်နက်ကနေတင်ပို့ခွင့်ပြုမယ်လို့ပြောပါတယ်ခင်ဗျာ။
ရေးစံတမ်းမနက်ပိုင်းမြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာနိုင်ငံတွင်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရစ်တွေဟာခုချိန်မှာတသန်းကျော်ထိရောက်ရှိလာကြောင်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံအိုချကပြောဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရက်ကပုံထိုးနေ့မှာပြောပါတယ
် To reach all of the 6.2 million people in Myanmar who need humanitarian aid we need improved access
သူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့မြန်မာနိုင်ငံတဲကပြည်သူ 6.2 တန်းကျော်အတွက်အကူအညီပေးတဲ့နေရာမှာသွားလာရေးပုံမလွယ်ကူဖို့ပြည်ဝင်ခွင့်ဗီဇာရဖို့နှောင့်နှေးနေတာနဲ့ဗန်တွေမှာကန့်သတ်ချက်တွေရှိနေတာစတဲ့အဟန့်အတားတွေအမြန်ပြေလည်သွားအောင်လုပ်ပေးဖို့လိုပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရက်ကကျွန်လတရရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေနဲ့မလုံခြုံမှုတွေကြောင့်အိုးအိမ်စွန့်ထွက်ပြေးရသူ9သိန်းနီးပါးရှိပြီးတော့အင်းနီချင်းထိုင်းနဲ့ကိုထွက်ပြရသူက4000နေပါရှိကြောင်းလဲကုလသမဂ္ဂကပြောပါတယ်စစ်အာဏာမသိခင်ကအကြမ်းဖက်မှုတွေကြောင့်နိုင်ငံတွင်အိုးအိမ်စွန့်ခွာထွက်ပြရသူက3,400,000လောက်ရှိနေပြီသားဖြစ်တာကြောင့်လက်ရှိအိုးအိမ်စွန့်ထွက်ပြရသူစုစုပေါင်းသက်တမ်းကျော်ရောက်လာတာဖြစ်ပါတယ်ဒီနေ့ဧပြီလကစပြီးတော့မိုးကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရပြီးတော့ခက်ခဲနေနေရတဲ့ရခိုင်ကချင်ရှမ်းပြည်တောင်ပိုင်းနဲ့ကရင်ပြည်နယ်တွေကပြည်တွင်းဒုက္ခသည်တွေရဲ့တဲအိမ်တွေမိုးကြောင့်ပျက်စီးခဲ့ရတယ်လို့ဒေသခံလူမှုအဖွဲ့အစည်းတွေနဲ့အကူအညီပေးအေဂျင်စီတွေပူးပေါင်းပြီးတော့စာနာရိတ်ခါစေဝါနဲ့အခြေခံလိုအပ်ချက်တွေကိုပေးအပ်နိုင်ဖို့ဆောင်ရွက်နေပါတယ်လို့လည်းပြောပါတယ်။မိုးတွင်းကာလထက်ကိုရောက်ရှိလာတဲ့အချိန်မှာပဲတိုက်ပွဲတွေမပြတ်သေးတဲ့အတွက်ဒုက္ခသည်တွေအခြေအနေပိုဆိုးလာစရာရှိတယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်
။လူရေ22တန်းရှိတဲ့တီတီလင်္ကာနိုင်ငံမှာစီးပွားရေးအကျပ်တဲတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေပုံမဆိုးွားလာတဲ့အတွက်ကြောင့်စင်ရမွဲတင်မှုတတ်မှတ်အဆင့်အောက်ကိုရောက်သွားတဲ့လူဦးရေက10ရာခိုင်နှုန်းကျော်ရှိတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ အလုတ်ကိုင်းဆုံးရှုံးတာကျန်းမာရေးစောင့်ရှောက်မှုမရတာနဲ့စားနပ်ရိက္ခာမလုံလောက်တဲ့အခြေအနေနဲ့ရင်ဆိုင်ရတဲ့သူတွေကလည်းတန်းနဲ့ချီရှိတယ်လို့ပြောပါတယ်စီးပွားရေးအကျပ်တဲကြောင့်လူတွေအာဟာရအပြည့်အဝမရကြသလိုအခြေခံလိုအပ်ချက်တွေလည်းမဖြည့်ဆည်းနိုင်တော့ဘူးလို့ကမ္ဘာ့ဘဏ်ပြောခွင့်ရသူက VOA ကိုပြောပါတယ်အေဂျီလာကထွက်လာတဲ့အစီရင်ခံစာအရတိရီလင်္ကာနိုင်ငံရဲ့ငွေကြေးဖောင်းပမှု46ရာခိုင်နှုန်းရှိပြီးကုန်စည်နှုန်းတွေတချိန်တိုးတက်လာတာကြောင့်ဝင်ငွေနည်းတဲ့ပြည်သူတွေအနေနဲ့နေ့စဉ်စားဝတ်နေရေးအတွက်မလုံလောက်တော့ဘူးလို့လည်းသိရှိရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တိုင်ဝမ်ကြားကုန်သွယ်ရေးစာချုပ်တခုကိုပို့ထုတ်နေမှာလက်မှတ်ရေးထိုးလိုက်ပါတယ်ဒေသတွင်းတရုတ်တို့ရဲ့စီးပွားရေးလွှမ်းမှုကိုတံပြန်ဆောင်ရွက်တဲ့အနေနဲ့တရုတ်ကသူပိုင်အဖြစ်ပြောဆိုနေတဲ့တိုင်ဝမ်ကျွန်းနယ်စီးပွားရေးအနီးကပ်ပူးပေါင်းဆောင်ရွက်နေဖို့အမေရိကန်ကအခုလိုလက်မှတ်ရေးထိုးလိုက်တာပါဒီသဘောတူညီမှုကြောင့် Digital နည်းပညာတွေနဲ့တန်ရှင်စွမ်းအင်ဆိုင်ရာကုန်သွယ်ရေးကိစ္စရပ်တွေမှာနှုတ်ဦးနှစ်ဖက်အကျိုးများစေလိမ့်မယ်လို့သမ္မတဘိုင်ဒန်အစိုးရတာဝန်ရှိသူတွေကပြောပါတယ်နည်းပညာပိုင်းနဲ့ရင်းနှီးမြှုပ်နှံမှုကိစ္စရပ်တွေနဲ့ပတ်သက်လို့တစ်ဖက်ကိုယ်စားလှယ်တွေဆက်ပြီးဆွေးနွေးဖို့ရှိတယ်လို့လည်းပြောပါတယ်လူ၃ရက်စစ်ပစ္စည်းမျိုးစုံမှလိုအပ်တဲ့အစင်းမြင့်ဆီမီကွန်ဒက်တာတွေကိုအထူးကထုတ်လုပ်နေတဲ့တိုင်ဝမ်နဲ့အမေရိကန်ကြားကုန်သွယ်ရေးပူးပေါင်းဆောင်မှုကအတော့ကိုအရေးကြီးတဲ့ကိစ္စဖြစ်ပါတယ်လို့လည်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဂီနာရမန်ဒိုကပြောပါတယ
် Pirates of Caribbean ပင်လယ်ရမျှဇာတ်ကားတွေနဲ့နာမည်ကြီးတဲ့ Hollywood ရုပ်ရှင်မင်းသား Johnny Depp နဲ့သူ့ရဲ့ဇနီးအောင် Hollywood ရုပ်ရှင်မင်းသမီး Amber Heard တို့ဟာအတရေဖြတ်မှုတွေနဲ့အပြန်အလှန်တရားစွဲခဲ့ပြီးနှစ်တည်နဲ့ချီအမှုတွေရင်ဆိုင်ရာကနေမနေ့ကတော့မင်းသားဂျော်နီဒက်ကိုတရားရုံးကအနိုင်ပေးလိုက်ပါတယ်ဂျူရီတရားသူကြီးတွေကမင်းသမီးအမ်ဘာဟတ်ကခင်ပွန်းဟောင်းမင်းသားကိုခင်ပွန်းဟောင်းမင်းသားဂျော်နီဒက်ကိုနစ်နာကြေးဒေါ်လာ15သန်းပေးဖို့ဆုံးဖြတ်လိုက်ပါတယ်တပြိုင်တည်းမှာပဲမင်းသားဂျော်နီဒက်ကလည်းဇနီးဟောင်းမင်းသမီးကိုဒေါ်လာ2သန်းပေးဖို့ဆုံးဖြတ်လိုက်ပါတယ်ဂျော်နီဒက်နဲ့အမ်ဘာဟတ်တို့ဟာ2015ခုနှစ်ကလက်ထပ်ပြီးတနည်းအကြာကွာရှင်းပြီးတဲ့နောက်အမ်ဘာဟတ်က2018ခုနှစ်ကဝါရှင်တန်ပို့သတင်းစာမှာသူ့အပေါ်ကိုအိမ်တွင်းအကြမ်းဖက်မှုကျူးလွန်ခဲ့ကြောင်းဆောင်းပါးရေးသားခဲ့ပါတယ်။အဲ့ဒီရေးသားချက်ထဲမှာ Johnny Depp နာမည်ကိုဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့လည်းသူ့နာမည်မပါပေမဲ့လို့သူ့ကိုအသေးဖြတ်တယ်ဆိုပြီး Johnny Depp ကတရားစွဲခဲ့ပါတယ်။အဲ့ဒီနောက်သူ့ဇနီးဟောင်းကလည်းတံပြန်တရားစွဲခဲ့ပါတယ်ခင်ဗျာ
။သတင်းတွေကိုနားလောင်တဲ့ကိုခင်မောင်စွန်မြင့်တို့ကပြောပြသွားတော့ပါခင်ဗျာ VO ရဲ့ကြာတာပရင်းနေမနေ့ပဲအတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လိုက်ပြီးတော့ဆက်သွဲမြင်းမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပါတော့မယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်နက်ကိုင်အဖွဲ့အစည်းအသေးအနေနဲ့စာတင်ကျောင်းတွေကိုမိမိတို့စီရဲအတွက်အသုံးပြုတာကိုရောကျောင်းတွေကိုတိုက်ခိုက်တာတွေကရှောင်ကျဉ်ကြဖို့ GCPEA ကပညာရေးကဏ္ဍတိုက်ခိုက်ခံရမှုကာကွယ်ရေးကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းကမ္ဘာတစ်လောပညာရေးကဏ္ဍတိုက်ခိုက်ခံရမှုပိုများလာတယ်လို့ GCPE ရဲ့အစီရင်ခံစာမှာတာဝန်ရှိသူတွေကပြောဆိုထားပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကဆက်ပြောပြပါလိမ့်မယ
်ကမ္ဘာနိုင်ငံအတော်များများမှာကိုဗစ်ကံရောဂါကြောင့်စာသင်ကျောင်းတွေယာယီပိတ်ခဲ့ဘူးရာကတပူပေါ်နှစ်ပူဆင့်ဆိုသလိုတချို့နိုင်ငံတွေမှာလက်နက်ကင်ပိဋိပတ်ခတွေကြောင့်လွန်ခဲ့တဲ့နှစ်နှစ်အတွင်းဒီကမ္ဘာလုံးမှာစာသင်ကျောင်းတိုက်ခိုက်ခံရမှုပေါင်း9000ကျော်ရှိလာတယ်လို့ GCPE ရဲ့ဇွန်လတရနေ့ထုတ် Education Under Attack 2022အစီရင်ခံစာအသစ်မှာဖော်ပြလိုက်တာပါအဲ့ဒီလိုတိုက်ခိုက်မှုတွေအတွင်းတကမ္ဘာလုံးကဆရာဆရာမကျောင်းသားနဲ့ပညာရေးဝန်ထမ်းစုစုပေါင်း 9,000 ကျော်ထိခိုက်ဒဏ်ရာရတာဒါမှမဟုတ်တေဆုံးခဲ့ရတာမျိုးရှိခဲ့တယ်လို့စာမျက်နှာ265ရှိတဲ့အစီရင်ခံစာကဆိုပါတယ်ဒီလိုကမ္ဘာတစ်လောင်းစာသင်ကျောင်းတွေတိုက်ခိုက်ခံရတဲ့နိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံကိုထည့်သွင်းဖော်ပြထားပါတယ်GCPE အဖွဲ့ရဲ့လေးလာမှုအရမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းစာသင်ကျောင်းကိုတိုက်ခိုက်တာစစ်စခန်းတွေအဖြစ်အသုံးချတာစတဲ့လုပ်ရပေါင်း200ကျော်ရှိတယ်လို့ဒီအစီရင်ခံစာပြုစုရမှာပါဝင်တဲ့သုတေသီဒေါက်တာမာရီကာဆိုလိုက်ကီကရှင်းပြပါတယ
် In Myanmar and in other countries around the world we see both military and non-state armed groups perpetrating attacks on education and using schools
မြန်မာနိုင်ငံမှာရောတခြားနိုင်ငံတချို့မှာပါအစိုးရတပ်ဖွဲ့သားရောအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကပါပညာရေးကဏ္ဍကိုတိုက်ခိုက်နေတာတွေ့ရပြီးစာသင်ကျောင်းနဲ့တက္ကသိုလ်တွေကိုစီရေစခန်းတွေဖြစ်အသုံးချနေကြတာပါဒါကတကယ်ပြဿနာကြီးဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းမြန်မာနိုင်ငံတွင်ပညာရေးကဏ္ဍတိုက်ခိုက်ခံရမှုပေါင်း220ကျော်ရှိပါတယ
်ပြည်သူ့ကာကွယ်ရေးတပ် PDF နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့ကတော့စစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့လေကြောင်းတိုက်ခိုက်မှုအတွင်း စာတင်ကျောင်းတွေပျက်စီးခဲ့ရတယ်လို့ပြည်တွင်ပြောဆိုသလို PDF အဖွဲ့တွေကစာတင်ကျောင်းနဲ့ပညာရေးမှုယုံတွေကိုဘုံထောင်တိုက်ခိုက်တာဖောက်ခွဲတာတွေလုပ်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းပြန်လည်ဆွဆွဲခဲ့ပါတယ်။စစ်အာဏာသိမ်းဆန်းခြင်းနဲ့အဖွဲ့တွေရဲ့ဖောက်ခွဲတိုက်ခိုက်မှုကြောင့်အခုချိန်ထိစာတင်ကျောင်းပေါင်း300ကျော်ပျက်စီးခဲ့ရပြီးအရသာပြည်သူ30ကျော်တေဆုံးခဲ့ရတယ်လို့စစ်ကောင်စီကသူတို့ရဲ့သတင်းစာရှင်းလင်းပွဲတွေမှာဖော်ပြပါတယ်။ဒီလိုတိုက်ခိုက်မှုတွေမှာဘဲဘက်ကပဲတာဝန်ရှိသည်ဖြစ်စေ GCPE အဖွဲ့အနေနဲ့ကျူးလွန်တဲ့အဖွဲ့တွေကိုပြစ်တင်ပြောဆိုဖို့ရည်ရွယ်တာမဟုတ်ပဲ CAPD ပက္ခကြောင့်ပညာရေးကဏ္ဍထိခိုက်နေရပုံကိုမီးမောင်းထိုးပြကျင်လာလို့ဒေါက်တာမာရီကာဆိုလိုက်ကီကပြောပါတယ
် Purpose of this report is not about you know blaming one side this report is not to call out any one perpetrator
ဒီစီးကံစားရဲ့ရည်ရွယ်ချက်ကတစ်ဖက်ဖက်ကိုအပြစ်တင်ပြောဆိုဖို့မဟုတ်ပါဘူး။ဘသူတွေကဒါကိုကျူးလွန်နေပါတယ်ဆိုပြီးဖော်ထုတ်ဖို့လည်းမဟုတ်ပါဘူး။စည်ရေးပဋိပက္ခကြောင့်ပညာသင်ယူနိုင်ခွင့်ကိစ္စမှာဘလောက်ထိခိုက်နေရတယ်လဲဆိုတာကိုသာပြောချင်တာပါ
။ပညာရေးကဏ္ဍတိုက်ခိုက်မှုတွေကြောင့်လူငယ်တွေပညာသင်ကြားပိုင်ခွင့်ဆုံးရှုံးသွားစေတယ်လို့သူကထောက်ပြပါတယ်။ဒါကြောင့်ကျောင်းတွေကိုတိုက်ခိုက်တာမျိုးရှောင်ကျဉ်ကြဖို့လက်နက်ကန်အဖွဲ့အစည်းတွေကို GCPE ကတိုက်တွန်းကြောင်းဒေါက်တာမာရီကာကပြောပါတယ
် So we encourage you know both Tatmadaw or state armed forces as well as non-state armed groups to avoid using schools for military purposes and to refrain from
တမရော်လို့အစိုးရတပ်ဖွဲ့ကိုရောအစိုးရတပ်ဖွဲ့မဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကိုပါတောင်းဆိုချင်တာကကျောင်းတွေကိုမိမိတို့စစ်စခန်းတွေအဖြစ်အသုံးပြုတာကိုရှောင်ကျဉ်ကြပါစာတင်ကျောင်းတွေတိုက်ခိုက်တာမျိုးကိုလည်းရှောင်ကျဉ်ကြပါလို့တောင်းဆိုချင်ပါတယ်
ဒီလိုတိုက်ခိုက်မှုတွေအတွက်ဘယ်သူမှတာဝန်ရှိသလဲဆိုတာစုံစမ်းဖော်ထုတ်ပြီးဥပဒေကြောင်းအရအရေးယူသင့်တယ်လို့လည်းသက်ဆိုင်ရာအစိုးရတွေကိုတိုက်တွန်းကြောင်း GCPE အစီရင်ခံစာမှာဖော်ပြထားပါတယ်။တက္ကသိုလ်ကောလိပ်အပါအဝင်တက္ကပါလုံးကစာတင်ကြောင်းတွေကိုဖောက်ခွဲတိုက်ခိုက်တာနဲ့တက်ဆွဲထားတာတွေဟာ2019နဲ့2020ခုနှစ်အတွင်းသုံးပုံတဘုံမြင့်တက်သွားပြီးမနှစ်2021ခုနှစ်တုန်းကလည်းကိုဗစ်ကာလကြောင်းပိတ်ရက်များတဲ့ကြားကအလားတူနှုံမျိုးဆက်ရှိနေတယ်လို့ GCPE အဖွဲ့ကပြောပါတယ်။စာတင်ကျောင်းတက်ခတ်ခံရမှုများတဲ့နိုင်ငံတွေထဲမှာမြန်မာအပါအဝင်အာဖဂန်နစ္စတန်၊ကိုလံဘီယာ၊နိုင်ဂျီးရီးယား၊အီသီယိုးပီးယား၊မိုဇမ်ဘိတ်၊မာလီ၊အဇာဘိုင်ဂျန်စတဲ့နိုင်ငံတွေဖြစ်တယ်လို့အစီရင်ခံစာမှာရေးသားထားပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပြောပြသွားတော့ခင်ဗျာဆက်လက်ပြီးတော့ရှမ်းပြည်ဘက်ကဘုံပေါက်ကွဲမှုသတင်းကိုပြောပြပါအောင်မယ်။မြန်မာနိုင်ငံမှာကျောင်းတွေပြန်ပွင့်တဲ့အချိန်မှာရှမ်းပြည်မောက်ပိုင်းနောက်ချိုမြို့နယ်ပညာရေးမှုရုံးမှာမေလ31ရက်နေ့မွန်လယ်ပိုင်းလောက်ကဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့ပညာရေးဝန်ထမ်း10ဦးအပြင်းအထန်တန်ရာရရှိခဲ့ပါတယ်။အဲ့ဒီထက်ကတူဦးသေဆုံးသွားခဲ့တယ်လို့လူမှုကွန်ရက်အသင်းက VOA ကိုပြောဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြောပြမှာပါ
။ရှမ်းပြည်မြောက်ပိုင်းနောက်ချိုမြို့နယ်ပညာရေးမှုရုံးမှာမေလ31ရက်နေ့နေ့လယ်လောက်ကကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေကျောင်းကိစ္စတွေနဲ့အစည်းအဝေးလုပ်နေတာလို့နောင်ချိုမြို့နယ်ပညာရေးဝန်ထမ်းသူက VOA ကိုပြောပါရယ်အစည်းအဝေးပြီးဆုံးပြီးမိနစ်20အကြာမှာအကြီးစားပောက်ကွဲမှုဖြစ်တာလို့ပြောပါရယ်ဘုံပောက်ကွဲမှုဖြစ်ပြီးပညာရေးဝန်ထမ်း10ဦးအပြင်းထန်ဒဏ်ရာရရှိပြီး2ဦးသေဆုံးသွားပါရယ်ဒဏ်ရာရရှိသူတွေကိုပြင်ဦးလွင်စစ်ဆေးရုံကိုပို့ဆောင်နေချိန်လမ်းမှာအမျိုးသမီးတူကသေဆုံးသွားတာလို့လူမှုကွန်ရက်အသင်းကပြောပါရယ်
ဒီလောက်ကြရရတယ်အမျိုးသား5ယောက်အမျိုးသမီး4ယောက်အမျိုးသားအလုံးကပြင်းထန်ဒဏ်ရာမဟုတ်ဘူးဥပဒေပြန်ရှိဘူးအမျိုးသမီး4ယောက်မှာပြင်းထန်နိုင်ရတယ်ပြင်းထန်နိုင်ရပြီးတော့ဆေးရောက်တော့သုံးသွားတယ်ဗျအဲ့မှာပြင်းဝင်စစ်စစ်ရောက်တဲ့ချိန်မှာအသက်မပါဘူးဒီကအကျန်းပြင်းပြောမှဆိုတော့သူကဉာဏ်မှုရုံးရဲ့အပေါ်တက်ပေါ့နော်သူအစိုးရကမှဟောအစိုးရကမှမှာကွဲတာပေါ့လေကျွန်တော်တို့ကကမှတော့သူပြောနေသူပြရတဲ့အနေနဲ့တော့အစိုးရကမှပေါ်ပေါ်မှုဖြစ်တာပေါ့လေ
နောင်ချုံမြို့နယ်မြက်ချင်းမြို့ကြီးကမူလာတန်းကျောင်းဆရာမကြီးတဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိသူတွေကတော့လက်ထောက်ညွှန်ကြားရေးမှူးတဦးနဲ့ကျောင်းဆရာဆရာမတွေလို့နောင်ချုံမြို့နယ်ပညာရေးဝန်ထမ်းတဦးကပြောပါတယ်
မနေ့ကညလူကြီးကမှတိုင်ရရတာကလောရန်ကျောင်းကိုဒီပါတယ်နောက်ကလက်ထောက်ပညာရေးမှူးတယောက်ပါတယ်သိဆုံးတော်တာကအဲ့ဒါမူလရန်တာဝန်ခံကျောင်းအုပ်ကနောင်ချုံမြို့နယ်မြချင်းလူရွာကစီးဝေးတနာရီမတင်12နာရီ45လောက်ပြီးတယ်တန်းဖြုတ်ပြီးဒီမှာ2နာရီနဲ့5မိနစ်6မိနစ်လောက်မှပွဲပေါ်ပွဲမှုကတော့တော်တော်လေးပြင်းထန်တယ်တော့ပြင်းထန်ဆိုတာရုံးကိုအဲ့ဒါပေါ်တိတက်သွားတာကြီးအပေါ်ကနေပြီးတော့အောက်ဒီကွန်ကရစ်ကိုပေါက်သွားတာကန့်ချုပ်ပြီးတော့အကုန်လုံးဆင့်ကုန်ကြပြီပေါ့အဲ့မှာထိခိုက်တဲ့လူတွေကျသူတို့ကအဲ့ဒီအစည်းအဝေးခမ်းမတယ်မှာပဲသူတို့ဒီလိုအပ်တဲ့ရုံးတင်ရရှိတဲ့စာရွက်စာတမ်းတွေရေးပြီးတော့ကြံနေခဲ့တဲ့လူတွေသူတို့ထိတာပေါ့
နောင်ချုံမြို့နယ်ပညာရေးမှူးရုံးနှစ်ထက်ကျောင်းဆောင်အစည်းအဝေးခမ်းမမှာ PDF အဖွဲ့ကမိုင်းထောင်ဖောက်ခွဲခဲ့တာလို့စစ်ကောင်စီဘက်ကဆွတ်ဆွဲခဲ့ပါတယ်စစ်ကောင်စီအာဏာသိမ်းပြီးနောက်မှာ ဆရာဆရာမတွေအပါအဝင်ပညာရေးဝန်ထမ်းအတော်များများဟာအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုနဲ့အတူစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။စစ်ကောင်စီဘက်ကဆန္ဒပြမှုတွေကိုပြင်းပြင်းထန်ထန်နှိပ်ကွပ်ခဲ့တယ်လို့ CDM လှုပ်ရှားမှုမှာပါဝင်ခဲ့သူတွေကိုဖိအားပေးတာအလုတ်တော်ဝင်ကနေရက်စဲတာတွေလုပ်ခဲ့ပါတယ်။တစ်ဖက်မှာလည်း CDM မလုပ်တဲ့ဝန်ထမ်းတွေကိုချင်းကြောက်ဖိအားပေးရပြီးရှိတယ်လို့လည်းစစ်ကောင်စီဘက်ကပြောပါတယ်။ CDM လှုပ်ထားတဲ့ပညာရေးဝန်ထမ်းတွေကိုရာဇဝတ်မှုကျူးလွန်ထားတာမရှိရင်ပြန်လည်လက်ခံမယ်လို့စစ်ကောင်စီကလည်းကန့်လန့်ထားပါတယ်ခင်ဗျာ။
ဒါကတော့ရှမ်းပြည်မြောက်ပိုင်းနောင်ချိုကဘုံပေါက်ကွဲမှုအကြောင်းကိုကိုရဲမော်ပြောပြသွားတာပါဆက်လက်ပြီးတော့စကိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေတချို့ကိုတင်ပြပေးပါဦးမယ်စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်တွေအကြမ်းတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံရွာသား၅ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ခြေရွာအင်ဂျင်တချို့လည်းထပ်မံမီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုငင်းကြားကဆက်ပြောပြပေးပါမယ်
စီရေးတင်းမာနေတဲ့ကလေးမျိုးတောင်ပိုင်းဒေသနှချောင်းကျေးရွာဘက်မှာမေလ31ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးအခုဇွန်လ1ရက်နေ့အထိတိုက်ပွဲတွေဆက်လိုက်ဖြစ်ပွားနေပါတယ်။စီကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ
်။အခုလည်းထပ်ပြီးတော့တောင်ကလာတဲ့စစ်ကြောင်းနဲ့အခုမြောက်ဘက်လာတဲ့စစ်ကြောင်းနဲ့တို့ကောင်းပြီကိုလည်းနဲ့တူတော့တယ်။အခုဆက်ပြီးတော့စီကွင်းမှုချင်းနှချောင်းတင်ပါပြန်ဟုတ်နှချောင်းတင်။တောင်ကလာတဲ့စစ်ကြောင်းကဒီအောင်ချမ်းတားရောက်တယ်။မြောက်ဘက်ကျတော့ဒီနှချောင်းတွေပါတယ်။ဆက်ဆက်ရှိနေတာမျိုးဆုံးနေတာ။နားရမ်းပေါ့
။ကလေးမျိုးတောင်ပိုင်းကလေးကံကောလမ်းမှာပေါ့။နှချောင်းကျေးရွာမှာမေလ31ရက်နေ့လယ်2နာရီကစပြီးစစ်ကောင်စီတပ်တွေနဲ့ PDF ကလေးချင်းကာကွယ်ရေးတပ်ဖွဲ့ CNDF ကလေးကဘော်ကံကော CDF KKG အဖွဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကပပူးပေါင်းအဖွဲ့တို့နဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ PDF ကလေးကထုတ်ပြန်ထားပါတယ်တိုက်ပွဲအပြီးညနေ6နာရီလောက်မှာနှချောင်းကျေးရွာမီးရှို့ခံရပြီးလူနေအိမ်တချို့မီးရှို့ခံခဲ့ရတယ်လို့ဒေသခံအကူအညီပေးရေးအဖွဲ့ဝင်တဦးကပြောပါတယ်
ကလေးမျိုးပြန်မှရှိနေတဲ့စစ်ကြောင်းတွေဟာနှစ်ချောင်းဘက်ကဘောတော့ဥတည်ပြီးမှခိုးစစ်ဆင်လာခဲ့ကြပြ။အဲမှာကြီးကြီးမှုဖြစ်သွားတာဘောတော့သူတို့ကညနေပိုင်းမှာ6နာရီလောက်မှမီးတွေရှို့သွားကြ။အိမ်ချင်း30လောက်ရှိမယ်လို့တိထားရတယ်ပြလက်တလုံးတိထားရတာ။အခုကိုထိတွေ့မှုတွေဖြစ်နေရပြ။အိမ်လုံးကြီးတွေလည်းတိကျရေးတွေ့လို့မရနိုင်သေးဘူးပြဒီချင်
း။2022ခုနှစ်နှစ်စကတည်းကစီရေးပရိပခတွေအတွင်းနှစ်ချောင်းကျေးရွာ5ကြိမ်မီးရှို့ခံခဲ့ရပြီးတော့စုစုပေါင်းအိမ်ချင်း900ခန့်မီးလောင်ခဲ့တယ်လို့ဒေသခံတွေကခန့်မှန်းထားပါတယ်။တိုက်ပွဲတွေတော့ကျေးရွာသားတွေအနေနဲ့ဘေးလွတ်ရာတခြားရွာနဲ့တောတောင်တွေပဲတင်းရှောင်နေရပါတယ်။မနေ့ကတိုက်ပွဲတွေအတွင်းစစ်ဘေးရှောင်တွေခိုလုံနေတဲ့နမ်မြောင်းကျေးရွာဘက်ကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးငယ်တဦးအပါအဝင်ရွာသား၅ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့အဲ့ဒီဒေသခံအကူအညီပေးအဖွဲ့ဝင်တဦးကပြောပါတယ
်။အဆောင်ဘက်မှာကတိုက်ပွဲထိခိုက်မှုဖြစ်တဲ့အချိန်မှာစစ်ကောင်စီဘက်ကရန်တိုင်းမှာပစ်ခတ်တဲ့အချိန်မှာနမ်မြောင်းရဲ့ဘုံကြောင်မှစစ်တေချာဒီဒီမှန်သွားတာဗျ9ရောက်ထိသွားတာဗျဘာနဲ့အရွယ်တော့ပေါ့ကလေးငယ်တူကအဲဒီဟိုလင်းနေကြီးမှန်ဒီတွေးတွေတွေအန်တာပေါ့နော်လင်းနေကြီးစားမှန်သွားတာပေါ့ကျန်တဲ့ဟာဒီလူတွေကတော့အဲ့ဒီကလေးငယ်ကတော့စိုးရင်စရာရှိတယ်ပေါ့
စကိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းမှာမေလ28ရက်ကနေ31ရက်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်က၄ဦးကန်သေဆုံးတယ်လို့ PDF ကလေးကထုတ်ပြန်ထားပါတယ်ဒါအပြင်၃ရင်စုကြေးရွာသားစိတ်ကျမ်းမာရေးခြုံရင်းနေသူတို့အုပ်ကိုလည်းစစ်ကောင်စီတပ်ကပြစ်တက်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။စစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေး PDF တို့အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ကလေးမြို့နယ်တောင်ပိုင်းဒေသကရေရှင်လဲချား၊ကုတ်ကိုရှားတော်၊တင်သားအရှိစီ၊နှချောင်းရှားဖို့အဆရှိတဲ့ကျေးရွာ၉ရွာမီးရှို့ခံခဲ့ရပြီးအင်ဂျင်2000လောက်မီးလောင်ဆုံးရှုံးခဲ့ပါတယ်။စစ်ကောင်စီဘက်ကတော့သူတို့အနေနဲ့ကျေးရွာတွေကိုမီးရှို့တာမဟုတ်ပဲ PDF စခန်းတွေကိုရှင်းလင်းတာလို့ပြောဆိုခဲ့ပါတယ်။တိုက်ပွဲတွေကြောင့်ကျေးရွာသား2000လောက်ဟာလည်းတောတောင်တွေနဲ့ယာယီပုန်းရှောင်နေရတယ်လို့ဤဇာယာဆွေမျိုးသားချင်းတွေရှိတဲ့ရွာတွေအိမ်တွေနဲ့ဘုန်းကြီးကျောင်းတွေမှာခိုလုံနေရတာတွေလည်းရှိပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းကလေးမျိုးနယ်တွေကလက်နက်ကိုင်တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသအခြေအနေတွေကိုကိုငင်းညာပြောပြသွားတာပါ VOA ရဲ့ကြာတာပရင်းနေမနေ့ဖက်အတန်းလဲအစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာဆက်လက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးဖို့ရှိပါသေးတယ်အခုဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကအခြေအနေတချို့ကိုပြောပြပါအောင်မယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်စွတ်အောင်ကျေးရွာအစွန်မှာလက်နောက်ပြန်ကျိုးတုပ်ပြီးဥကောင်းကိုတနတ်နဲ့ပြစ်တတ်ထားတဲ့လူငယ်အလောင်း၄လောင်းကိုပေါ်ထူးနေမနဲ့မှတွေ့ရှိခဲ့ပါတယ်။တပ်ဖြတ်ခံထားရသူတွေကတော့ဖားကတ်မြို့နယ်အထက်မင်းလင်းချောင်းကျေးရွာကလူတွေဖြစ်တယ်လို့ဆိုပါတယ်။ဘသူလက်ချက်ဖြစ်လဲဆိုတာကိုတော့စုံစမ်းနေဆဲဖြစ်ပါတယ်။ဖားကတ်ဒေသမှာတိုက်ပွဲဖြစ်ပွားပြီးအရသာတိကြိုက်သိဆုံးတာနဲ့တရားဥပဒေစိုးမိုးမှုမရှိတာကြောင့်ဒေသခံတွေဟာသူတို့လုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မ မတ်သိငီထိုက်ကဆက်လက်ပြောပြပေးပါမယ်။
ဖကံမြို့နယ်ဆင်းမှုချေးရွာအုပ်စုဆို့အောင်ရွာအထွက်တံတားအောင်မှာတပြက်ခံထားရသူတွေရဲ့ရုတ်လောင်းတွေကိုဗုဒ္ဓဦးနေကတွေ့ခဲ့ရတာပါ။မျက်မြင်တွေ့သူတဦးကတော့ရုတ်လောင်းတွေဟာကျိုးတုတ်ပြီးဦးကောင်းထံရရီနဲ့တည်ဆုံးနေတာလို့ပြောပါတယ်။တံတားလေးနားမှာဦးဒီမနေ့မှတွေ့လိုက်ကြတာတဲ့။အဲလေးရောက်ဒေနေတာပေါ့။ကြံရတော့သူတို့ဦးကောင်းမှာဦးချိန်ထားတာပဲနေထားရတော့။တန်းချော့နေထားနေမှာပေါ့။
နောက်မှာတော့လက်ပြန်ကျိုးတုတ်ထားတဲ့တပ်ပြီးတော့အလိုနေထားတဲ့နေတော့တွေ့ရတယ်။ရိုလောင်းနေတွေ့ရှိပြီးတဲ့နောက်ဒေသခံလူမှုကွန်ရီရဲ့အတင်းကဖက်ကန်စီယုံကရင်ခွဲယုံကိုပို့ဆောင်ခဲ့ပြီးရဲတပ်ဖွဲ့ကတပ်ဖြတ်တဲ့တရားခံကိုစုံစမ်းနေစေဖြစ်ကြောင်းပြောပါတယ်။ဖက်ကန်ရဲစခန်းကိုဆက်သွယ်လာမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။ဒေသခံအမျိုးသမီးတူကတော့ဖက်ကန်မှာလုံခြုံမှုက
KIA အခြားတိုက်ပွဲတွေကြောင့်လက်နက်ကြီးထိမှန်တာတွေရှိသလိုဖားကံမြို့နယ်မှာမေလ29ရက်နေ့ကလည်းစစ်ကောင်စီတပ်နဲ့ KIA အခြားတိုက်ပွဲဖြစ်ပြီးအရသားတဦးလက်နက်ကြီးကြီးထိမှန်ခဲ့ရသလိုပဲ23ရက်နေ့မှာတော့စစ်ကောင်စီတပ်ကစံကဲရက်ခိုင်းတာကိုမရက်လို့ဆိုပြီးအရသားတဦးတနက်နဲ့ပြစ်တက်ခံခဲ့ရပါတယ်အုတ်ချုပ်ရည်မှုနဲ့ဒလန်းလိုဆွဆွဲခံရသူတွေလည်းမကြာခဏတက်ပြတ်ခံရတာတွေရှိနေပါတယ်ရှင
်။ဘာကံဘက်ကအချိန်လေးတချို့ကိုမတ်သိကြီးထိုက်ပြောပြသွားတာပါ။ဆက်လက်ပြီးတော့ထိုင်းနိုင်ငံဘက်ကမြန်မာရွှေပြောင်းအလုပ်သမားတွေနဲ့ဆိုင်တဲ့သတင်းပေးပို့ချက်တပုတ်ကိုတင်ပြပါဦးမယ်။ထိုင်းနိုင်ငံမှာတရားဝင်အထောက်အထားတွေနဲ့အလုပ်လုပ်ကင်ဖို့နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့မြန်မာနိုင်ငံမြန်မာလုပ်သား300နီးပါးဟာထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တရားနှစ်ကနေဂျွန်လာတရက်နေ့မှာထပ်မံရောက်ရှိလာပါတယ်။အခုဆိုလို့ရှိရင်နှစ်နိုင်ငံသဘောတူစာချုပ်နဲ့ဆီလွတ်တဲ့အလုပ်သမား2000ကျော်ရှိသွားပြီဖြစ်ပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မတ်အေးအေးမှာကသတင်းဖေးဖို့ထားပါတယ
်။ထိုင်းနိုင်ငံအတွင်းကိုနှစ်နှစ်ကျော်ကြာကာလအတွင်းပထမဆုံးအကြိမ်ဖြစ်မေလကစပြီးနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့မြန်မာတွေစတင်ဝင်ရောက်လာနေပြီးဂျွန်လာတရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီချစ်ကြည်တရားနှစ်ကနေမြန်မာလုပ်သား300နီးပါးဝင်ရောက်လာတဲ့အကြောင်းမြန်မာပြည်သားများ၏ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ
် MOU စနစ်နဲ့မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုဆီလွတ်တဲ့လုပ်သားဆီလွတ်မှုကဒါ9ကြိမ်လောက်ပေါ့ဂျွန်လာတရက်နေ့ကဒါ9ကြိမ်လောက်ဖြစ်တယ်ဂျွန်လာတရက်နေ့မှာဒီ Moonbeam Agency နဲ့ Unity Agency နှစ်ခုကနေပြီးတော့ယောက်ျားလေး152ယောက်နဲ့မိန်းကလေး39ယောက်အားလုံးပေါင်း290နဲ့တယောက်ဒီနေ့ဆီလွတ်တယ်ဒါ5ကြိမ်ယောက်ဆီလွတ်လက်မှုဖြစ်တယ်အဲ့ဒီ290ယောက်စလုံးကထိုင်းနိုင်ငံအလဲပိုင်းချွန်ပူရီမှာရှိတဲ့ပြည်သားဆဲဦးမှာသွားပြီးအလုပ်လုပ်ကြမှာဖြစ်တယ
်အခုဆိုရင်အကြိမ်ပေါင်း5ကြိမ်အတွင်းမှာမြန်မာလူသမား2000ကျော်ဟာထိုင်းနိုင်ငံတဲကိုရောက်ရှိလာပြီးဖြစ်ကြောင်းကိုလည်းပြောပြပါတယ
်ပြောမယ်ဒီက MOU စနစ်နဲ့ပြီးခဲ့တဲ့2022မေလ30 17 19 20 24 29မေလအတွင်းမှာ6ကြိမ်အခုဂျွန်လမှာဂျွန်လတရက်နေ့တစ်ကြိမ်အားလုံးပေါင်းစုစုပေါင်း2144ယောက် MOU စနစ်နဲ့ထိုင်းနိုင်ငံမှာဝင်ရောက်လုပ်ကံကွယ်ရပါပြီ
ထိုင်းလုံသမားဝန်ကြီးဌာနလက်အောက်ကဌာနတစ်ခုဖြစ်တဲ့အလုပ်ကိုင်ဦးစီးဌာန DOE ကMOU နဲ့လာရောက်လုပ်ကိုင်ကြမဲ့မြန်မာအပါအဝင်ကမ္ဘောဒီးယားလာအိုသုံးနိုင်ငံကရှေ့ပြောင်းလို့သမား34,409ဦးကို APL အတွင်းအလုပ်လုပ်ခွင့်ပါမစ်များချထားပေးခဲ့ပြီးဒီထဲမှာမြန်မာလူသမား3000ကျော်ကိုလည်းခေါ်ယူသွားမှာဖြစ်ပါတယ်အခုဆိုရင်နှစ်နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့မြန်မာလူသမားအရေအတွက်ကတော့2000ကျော်သာရှိသေးပြီးအရေအတွက်အားဖြင့်ဆိုရင်နည်းနေသေးတာပါတရားဝင်လမ်းကြောင်းကနေအလုပ်သမားတွေဆေးလွတ်တာတွေကနေပါနေသေးတာကြန့်ကြာနေတာတွေကြောင့်တရားမဝင်လမ်းကြောင်းတွေကနေထိုင်းနိုင်ငံထဲကိုမြန်မာတွေဟာအစုလိုက်အပြုံလိုက်ဝင်လာနေကြပြီးနေ့စဉ်လဲဖမ်းဆီးခံနေရပါတယ်ရှင
်ဒါကတော့ထိုင်းနိုင်ငံဘက်ကမြန်မာရွှေပြောင်းအလုပ်သမားတွေနဲ့ဆိုင်တဲ့သတင်းကို VOA သတင်းတော့မအေးမှပြောပြသွားတာဖြစ်တာဖြစ်ပါတယ်ခင်ဗျာ VOA ရဲ့ကြာတာပရင်းနေမနေ့ဖက်အတန်းလင်းစီစဉ်ကိုဆက်လက်ကြည့်ရှုနားတော်တာစီနေရအားပါမကြောင်မီပါပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာအရေးသုံးသပ်ချက်လူလူနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုဆက်လက်ထုတ်လင်းပေးဖို့ရှိပါရယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့ကြာတာမင်းနေမနက်ပိုင်းအတန်လင်းစီစဉ်တွေကိုဆက်လက်နားတော်တာဆင်နေရတာပါဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
အဲ့တော့လက်စည်းချင်းအပြင်ဆရာတို့ကဒီအစားတောက်ကနေနော်လက်မသက်ရာနေအစားတောက်ကနေတစင်ဝင်ရောက်တဲ့ဝင်းရှော့ဝင်းပြက်တဲအောင်သားပါအေဘူတန်ကောင်းနေကိုဆရာတို့ကအဓိကကာကွယ်နိုင်တယ်
ဒါကတော့မကြာမီထုတ်လွှင့်မဲ့လူထုနဲ့ကျန်းမာရေးအစီအစဉ်နဲ့မှအပြည့်စုံကိုနောက်တော့တဆင်ရပါပင်ဒါအပြင်မြန်မာအရေးသုံးသပ်ချက်အောက်ကစားအစီအစဉ်စားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဆက်လိုက်ထုတ်လွှင့်တော့မှာပါအခုပထမဆုံးအနေနဲ့ကတော့ဦးကျော်စံသားတင်ဆက်တဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနောက်တော့တဆင်ရပါပင်စစ်ကောင်စီနဲ့ဆွေးနွေးလို့ငြိမ်းချမ်းရေးဘယ်လောက်ခီးပေါက်နိုင်ပါသလဲမြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးကြတဲ့ကကျင့်သုံးလာခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံ300စလုံးမှာတိုင်းရင်းသားတွေအတွက်ပြည်နယ်တွေဖန်တီးပေးထားတဲ့ဆိုပေမဲ့တိုင်းရင်းသားတွေဟာကိုပြည်နယ်ဝန်ကြီးချုပ်ကိုတောင်းကိုယ်တိုင်ရွေးချယ်ခွင့်မရရှိခဲ့ကြပါဘူးအခုစစ်ကောင်စီကဖိတ်ခေါ်လို့တွားရောက်ဆွေးနွေးမှုတွေကတော့တိုင်းရင်းသားတွေလူချင်းတောင်းဆိုနေကြတဲ့ကိုပိုင်ပြဌာန်းခွင့်ရှိတဲ့စစ်မှန်တဲ့ဖက်ဒရယ်အဆင့်အတန်းကိုရရှိနိုင်မလားအလားဘယ်လိုရှိပါသလဲဘယ်လောက်ရှိပါသလဲရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌဆိုင်းညွန့်လင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားကြပါရခင်ဗျာ
အညွန်နေခင်ဗျာကျွန်တော်ဒီနေ့ဖိတ်ခေါ်ရတဲ့အကြောင်းရင်းကတော့အခုစစ်ကောင်စီကဖိတ်ခေါ်ပြီးတော့ဆွေးနွေးနေတဲ့တိုင်းရင်းသားတွေနဲ့ညီညာရေးဆွေးနွေးပွဲအလားအလာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြလို့ဖြစ်ပါတယ်ဆိုတော့တင်တော်က
ဟုတ်ကဲ့
ဒီတိုင်းရင်းသားပြဿနာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအရေးကြီးဆုံးကတော့ကိုပိုင်ပြဋ္ဌာန်းခွင့်ပေါ့ဗျာ self determination ဆိုတာပြောကြတယ်အဲ self determination ကိုတခါမှမပြေခဲ့ဘူးလွတ်လပ်ရေးရပြီ48ဥပဒေအရစပြီးတော့84ရောအခုခါ2008ရောပြည်ငယ်ရေးပြည်မရေးဆိုတာဖွဲ့ထားရတယ်ဒါပေမဲ့ပြည်နယ်မှာဘယ်တော့မှစစ်မှန်တဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အုပ်ချုပ်ပိုင်ခွင့်ကိုယ်ကျမာကိုယ်ဖန်တီခွင့်စသဖြင့်ဘာတော့မှမရခဲ့ဘူးဝန်ကြီးချုပ်ကလည်းဘ ਹੁ အစုအယကြီးပဲခန့်တယ်ပြည်နယ်လွှတ်တော်ကဘလောက်ပဲနိုင်နိုင်ဘယ်တော့မှမခံခဲ့ရဘူးဆိုတော့အခုတခါမှရောဖြစ်ပါမလားဆိုတော့ကျွန်တော်စပြီးတော့သံသယဖြစ်နေတယ်ဆိုရင်ကျွန်တော်ဟာအစိုးမြင်လာလို့ရကြနေခင်ဗျာပနမနေစီတော့စဉ်းစားမိပါလေကျွန်တော်ဆရာဘု
မမလာဘုရားကျွန်တော်လည်းဗန်ဒီယာမျိုးဟိုကျွန်တော်ကိုယ်တိုင်မရှိဘူးဆိုတော့တပိုင်းရောက်တယ်ဟိုပြန်ပြောဟိုစဉ်းစားကြည့်လိုက်လို့ရှိရင်၄၀ခွန်လုံးဝပြီးခဲ့တဲ့ကတိကဝတ်ဒီက60နှစ်မှဖြတ်သိမ်းခါရယ်နော်ဘုသူရှင်ဆောင်ဘာလဲငါတို့ရှင်းပါကြအောင်နော်ဟုတ်ပြည်သူ့ကိုတော့ပြီးတယ်ဆိုပြီးတော့ပြည်သူ့ကိုအနာလို့ပြီးတယ်ဆိုတော့တန်ပြည်သူ့လူလူတတဲ့အနာရင်းပြီး60နှစ်ကျတော့အနာပိန်ကဒီတိုင်းနဲ့ဆက်သွားတယ်84ကျတော့အခြေခံမှုတွေပြည်ရည်တယ်အပင်လုံးဂတိကိုတွေမပါလာဘူးအ88ကျတော့ဒီလိုပဲပြီးတော့80ရဲ့ပြီးတဲ့ခါကျတော့90ပြည်နယ်ရုပ်ောက်ခွဲကျတော့လည်းအဲ့ဒီရုပ်ောက်ခွဲရလာဒီကောင်းတော့ပိုခဲ့ဘူးအဲဆိုတော့ကိုရောဝေးသွားတော့ဗောနော်တချင်းနဲ့ဝေးသွားတော့တော့လေးကြာအဲညနေကြီးလာအောင်ကျွန်တော်တို့ရှမ်းပြည်မတဲ့တဲ့အတွက်ဖမ်းစည်းတယ်ထောက်နာနေနေရကနာမီပါဗောနော်တခြားတယ်အဲ2008ကိုအပြင်းပြန်လုပ်တယ်အခု2008ကတခါဟိုလာပြပြီဗောနော်အခုတခါဟိုဒီမေယောင်းလိုက်တော့ကုပ်လုပ်တယ်အနောက်ထိုင်းနေတဲ့ခါကျတော့အခုလည်းဒီပေါ်ကအတိအကျ90လောက်ကအခုလည်းပြောမစုံပါမှမရှိခဲ့ဘူးမရှိတဲ့ခါကျတော့ဒီနေ့ဒီချိန်မှာ EO လို့ခေါ်တဲ့ ERO လို့ခေါ်တဲ့အဲဒီ Dynamic Element ကတော့လည်းပြောရည်ရအထူးသဖြင့်သူတို့တွေကလူကြီးဖို့ဆိုတာကအဖြစ်တယ်တကယ်လို့နိုင်ငံရေးပါတီတွေကတော့မဟုတ်ဘူး Voting ချီအောင်ကျူးစားပြီးတော့ဟိုအတင်းပြောပြီးမဲ့လဲအခုကတကယ်ကျွန်တော်ပြောခဲ့ကြလို့ကျွန်တော်နိုင်တာလက်နဲ့ပဲလက်နဲ့လည်းတိဆောက်ကြတယ်လက်နဲ့ရှိမှပဲလူရောင်းဝင်တယ်လက်နဲ့မရှိလူရောင်းဝင်တယ်လို့ဖြစ်တော့ဆိုတော့နိုင်ငံရေးပါတီတွေပြောရေးဆိုခွင့်ရတဲ့သိတော့မရှိဘူးခုနကကျော်တနာပြောတဲ့ကိုယ်ပိုင်ကြံခွင့်လို့ပါလို့ဆိုတာကတော့အိမ်ကတော့မမှတ်နိုင်ပါဘူးကြာ
Okay. So a day Kubin Piatan win Piatnaha, Dika Jare, Tainda, Dinya Yashibu, Tretta, A Piatnaha, Dika Vesura, and you know Lekamadra. I had Yia Bahamiasi Lekna. A Kugra, the Kinin at the Pocha
Lavi, Surekaja. I could not even go I love people on my special junior. I love my country, no, I need a bottle. Love my life. Peter Boo, you down to the right. Let me do the air. He malagan to the Boo, down to me. That's an idea, people.
The Pegas through a team. Things we string in Bolo's route, the Pega Lever, then you don't come who are boomyalizes the Bobo Yada, let me Yamalu Timare.
Mandavia, Bacomle, Minus of Never. Tell Bacotia, Legion, Loyal, that you pay, Larelda. You couldn't say long, Jalari, and your best setting in Roble. No, that Mandiama Mohobe, Lunet, Louis, and Sajim, and you. อตาวีอายอยู่แล้วเทรนนิ่งทางเนี่ยอะไรไอ้ตัวเทรนนิ่งเนี่ยตาลาดีมาแต่ที่ตัวแต่เอาลงไหนเนี่ยเราเนี่ยมีมาเรื่องเนาะพวกชูตัวแต่เอาอยู่สองระดับไหนเนี่ยส่วนสมมุติแต่ไม่เอาลงทรนนิ่งที่ไม่เลยเนี่ยมาปุ๋ยตัวอะไรเนี่ยในงานต่างๆเราไม่เลยเนี่ยเสียดูข้าวเยอะจ้าเนี่ยซึ่งแบบนี้ ชาวบ้านเราเยี่ยมใจกันเลยสุดท้ายก็ลูดูดีเป็นกันบ่เนาะลูดูดีเป็นกันอยู่นั่นไงสบายดีเป็นกันอยู่กองรองดีเป็นกันมีอยู่กี่หูมีอยู่กี่พิเศษสุดท้ายที่เราไปเอาไปเอาอภิเษกมาเลยสุดท้ายแต่เดี๋ยวนี้แต่เดี๋ยวเราไม่ต้องเอาเล็กๆเช็คกันเลย ทุกอย่างตรงนั้นสายไม่ต้องอย่างตอนนี้ชีวิตตอนนี้ชีวิตอันนี้ไม่ห่วงเลยจริงๆตอนนี้อาศัยมาห่วงเลยแล้วตัวบัวคำรามอะไรก็จะทำได้โอเคอันนี้กูรู้ปุ๊บจริงๆไม่เอาเงินที่ไหนเช็คมาแต่เอาเช่นนั้นเช่นนั้นก็ต้องอยากดีๆมาแล้วตัวอันนั้นต้องอะไรกันมาเช่นนี้ใช่ไหมสมมติว่าเช่นนั้นเข้ามาเลยอารมณ์ป่วยกูรู้เลยจริงๆทำได้
อันนี้เจนนั่นลองเลยชิมดูยังไม่เท่นเลยเอามาคุณคุณเดินดีกว่าเราเลยว่าคุณคุณไปดีไปดูลองเลยไอ้ตันยายาก็เสียดตรงมาเลยโอเคบูจงมุจิไม่เอาหนังอันนั้นต้องเอาลงสุดเลยใช่ไหมสิ่งนี้ตัวเจ้าแล้วเราชิดสิ่งนั้นแล้วที่นั่นจินนามีบูจงนิวินเลยอันนั้นดีก็ลงสุดกันทางกันแล้วเว้ยสุดสุดเลยใช่ไหมเลยเว้ยฮันดี้เว้ย แต่ยังได้ขอวิสุนีเลยที่ชั่วเล็กๆเนี่ยพอเรียนเล็กๆตัวอะไรสิ่งใดแม้บ้านมันไม่ชูใจกันว่าล่ะสุดอากูปุ๊บจังหวะนี้ไม่เอาไหนเลยปุ๊บยังนิวินชักทิ้งเลยนะได้ไหมอนาคตมีอะไรล่ะเลยสุดอนาคตเนี่ยกูดูปัญชัยทับไปไหมสูบไปไหมไอ้ยาวกูว่าจิโน่ยอนนี้รับไปเลยล่ะจิโน่อันนี้ตั้งใจสิ่งใดกิจอะไรเว้ย
แล้วเราจะนอนกันอยู่เรื่องนั้นเราจะมาเจอดักอย่างแล้วเราบุญมุ่ยไม่เอาอะไรบ่มุติเลยจ้ะตัวเราอุ้มเดือนดูเวทนาเวทนาไอ้การนั้นเสร็จมาแล้วตัวเราเนาะเนี่ยมาดีกว่าชิดเดียวมาดีกว่าลูกจีบมาดีเท่าเจนเลยแต่แกมาแต่แกลูกเช่นนี้สุดอุ้มเดือนแล้วจะคุยทรายไม่ได้
นั่นตัวอุ้มเดือนนั่นจะมาคุยกับเราอุ้มเดือนนั้นเลยเนี่ยที่สภาพไม่เอื้อสุดอ่ะเออุ้มเดือนนั้นไม่สู้ตัวเลยยุ่งเกี่ยวอะไรเลยนั่นเป็นสู้ยากกว่าไหมเนี่ยแต่เราจะทำเช่นเดียวกันที่บาลีโอเคมาดูว่าไอ้ในงานนี้ปฏิวิวกูรู้แล้วใช่ไหมเพิ่งเข้าสื่อเนี่ยเราไม่ตัวยากดีกว่าแต่ในปฏิวิวที่เล่นนักการเองอาจจะเรื่องว่าที่การทับยอดสื่อเนี่ยสุราเลยเว้ย
แต่เรื่องมีความทุกข์อย่างรุ่นที่มาเลยตัวเราเองเนี่ยเดี๋ยวเราดีไงไงปฏิวิเลยปาวินเนี่ยหรืออารมณ์สุดที่มาเพราะว่าคุณจะทำอะไรไม่ปฏิวิเนี่ยประมาณตัวมือเปล่ามันนี่ตัวเนี่ยเว้ยจะนอกปฏิคอนเกรสมาจะต้องมีความเชื่อเงียบอะไรนะกูก็สี่เป๋สี่ตัวที่ตาเจี๊ยบเลย အလုံးစုံနိုင်ငံတော်ဆင်းရဲနဲ့ပဲတိဆောက်တော်မူဖြစ်နေတယ်။ဒါကကောင်းတဲ့လားလားလို့မဟုတ်ဘူး။သူကလည်းဘာလို့တန်နိုင်လက်ပြလက်ပြအချင်းကြီးအဲ့လိုဖြစ်နေတာပေါ့နော်။ဆိုတော့အဒီကတော့ဒီလိုဒီပေါ့ ERO လို့ခေါ်လား EO လို့ခေါ်လား။အဲ့ဒီအိုင်းနာလက်နဲ့ကရင်ဖွဲ့နေတယ်ကတော့ဒီလေကိုလူကြတာပေါ့နော်။ဒါကခုပိုင်းကလည်း CEO ပဲဒီကကလည်း CEO ပဲဒီတဘောတရားပါပဲ။ဒါကတော့အဲ့လိုပဲမြင်ပါတယ်။
ဟုတ်ကဲ့တချိန်ထဲမှာပဲNUG ဘက်က NUCG ဘက်ကလုပ်နေတဲ့ Federal ပဋိညင်ဆိုတာလည်းပဲကြားပါရယ်အဲ့ဘက်ကလည်းသူတို့ကြိုးပမ်းနေတယ်တိုင်းတိုင်းနဲ့ဆွေးနွေးကြီးနိုင်နေတယ်လို့ဆိုပါရယ်အဲ့ဘက်ကအလားအလာကောဘယ်လိုမြင်ပါလဲ
ဒါကကတော့သူလုံးပါတယ်ဒါလည်းစီယုံလေးတစ်ခုပဲလို့ကျွန်တော်ကြည့်တယ်စီယုံတစ်ခုပဲလို့ဒီအောင်ပွဲဟိုပြောလေအောင်ဟုတ်နော်သူအဝန်ရတဲ့လူစီဆိုတော့ညောင်းလေးချက်ကိုပြီးရောလုပ်တယ်လို့ကျွန်တော်မြင်တယ်။ဒါမှဟိုစီစိတ်စီနာတက်မှန်နေဆိုတော့လေကျွန်တော်ကြိုဆိုရမှာပါပဲ။ဘယ်လိုပဲဖြစ်ဖြစ်နော်အဲဒီကြီးပဲဖြစ်ဖြစ်နော် SEC ပဲဖြစ်ဖြစ်နော်စိတ်စီနာမှာမှာကလာလုပ်တယ်ပါ냐ဆိုတော့ကျွန်တော်ကဟိုကြိုဆိုဖက်တယ်ပေါ့နော်။အဲလိုမြင်နေရ။ကိုလုံးလုံးကျရတော့အဖြေကပါလေတော့အခုတော့အရေးကြီးတဲ့စိတ်ပေါ်လာတယ်ချင်းချင်းဘယ်လောက်ဒီဟို compromise လုပ်နိုင်မှာလဲအဲ့ဒါကတော့အရေးကြီးတယ်လို့အဲ့လိုချက်တယ်ကျွန်တော်တော့မပါနိုင်ဘူးကျွန်တော်ကလည်းအလုပ်ကြီး on time ချီဦးဆိုတော့အဲ့ဒီတကယ်တော့ on time ချီတဲ့စိတ်ဦးတော်ကြီးကကိုစင်သာတိတ်ပြီးအကြောင်းလဲဆိုတော့တိုက်ပြင်းစင်ကသာဆိုးလာပြီးရောင်းမှာဆိုရင်တစ်ပြေးနဲ့နေ့တိုင်းနေ့တိုင်းလို့တရားမူရလို့ရပူရအကင်းတော်လေဆိုတော့တရားမူသူမကြီးကတချို့နဲ့ပြက်ပြားလာတယ်ဆိုတော့အလုံးကတော့စဉ်းစားသိနေလို့ချက်ထင်တယ်အလုံးကမှမှန်ကန်စဉ်းစားပြီးတော့ကုတိုင်းတီကိုကုပြင်းပြင်းသိပြီးလို့
ဥကြောဆန္ဒတင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ SNLD ဥက္ကဋ္ဌဦးဆိုင်ညွန့်လင်နဲ့အတူဆွေးနွေးသုံးသပ်ခဲ့တာဖြစ်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ်Tancom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะဒီ OE ရဲ့ကြာတာရင်းနဲ့မနေ့ပဲအတန်လွင့်စီစဉ်ကိုဆက်လက်နားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့ဒေါက်တာတန်းစောတင်ပြတဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုနားတော်တာဆင်ရပါမယ်ဒီတစ်ပတ်အတွက်မှာတော့လက်တန်ရှင်ရေးအလေးအထလက်တန်ရှင်ရေးအလေးအကျင့်ကိုလူတိုင်းလိုက်နာကျင့်သုံးလို့ရှိရင်ကျန်းမာရေးအတွက်အကျိုးကျေးဇူးများနိုင်တဲ့အကြောင်းတွေကိုတင်ပြထားပါတယ်ခင်ဗျာ
။လက်စည်းချင်းဟာကျန်းမာရေးအတွက်အများကြီးထောက်ကူဖြစ်စေတာပါ။ဆက်ပြတဲ့ရေကိုအသုံးပြုပြီးစနစ်တကျနဲ့မကြာခဏလက်ဆေးပေးမယ်ဆိုရင်ဝမ်ပြက်ဝမ်လျှော့ရောဂါပိုးအသက်ရောင်သဝအေးပိုးနဲ့တန်ကောင်တွေကိုကာကွယ်ပေးနိုင်တယ်လို့သိရပါတယ်။အသက်ရှူလမ်းကြောင်းဆိုင်ရာရောဂါတချို့နဲ့အရေပြားရောဂါတချို့ကိုလည်းကာကွယ်ပေးနိုင်ပြီးမျက်လုံးကူးစက်ရောဂါတချို့ကလည်းလက်ဆေးခြင်းကြောင့်ကူးစက်ခံရဖို့အခွင့်အရေးရှိအောင်လည်းတွန်းနိုင်တယ်လို့သိရပါတယ်။
လက်စေးရဟာကျမကြီးအတွက်အကျိုးကျေးဇူးများစေတာကြောင့်မကြာခဏလက်စေးပေးကြဖို့နဲ့အထူးသဖြင့်အစာမစားမိချင်းအစာစားပြီးချိန်နဲ့အငြင်းကြီးဆုံပြီးတဲ့အချိန်မှာလက်ကိုစနစ်တကျမပြတ်မကွက်စေးပေးကြဖို့လိုတယ်လို့တမတော်တူဖြစ်သူတောက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရယ်အဲ့တော့လက်စေးချင်းအဖြစ်ဆရာတို့ဒီစားတောက်ကနေနော်လက်မတန်ရနေစားတောက်ကနေတစ်ဆင့်ဝင်ရောက်တဲ့ဝန်ရှော့ဝန်ပြည့်တဲ့ရောက်တာ ကိုစနစ်တကျဆေးရမယ်နော်စနစ်ကျဆေးရမယ်ဆိုတော့ရေနဲ့ဆက်ပြနဲ့တန်ရှင်းရေးကိုစနစ်တကျလုပ်ပေးရမယ်အဲ့တော့ဒီနေရာဖြစ်ဆရာတို့အစားအသောက်တွေကိုကင်တွေတဲ့အခါမှာကိုယ့်ရဲ့လက်မှာပါဝင်နေတဲ့ပိုးမွှားတွေကိုခန္ဓာကိုယ်ထဲမဝင်အောင်တောင်းဒါစီပြစာဖြစ်ပါမယ်နော်ဒါကတော့လူအများစုသိကြတယ်ပေါ့နောက်တစ်ချက်ကတော့ကိုမိမိဒီနောက်ဖေးသွားတယ်အိမ်သာဝင်နေစသည်အဖြစ်ညကြီးစွန့်ပြီးတဲ့နောက်မှလည်းပဲပြန်ထွက်လာတဲ့အခါရေနဲ့ဆက်ပြန်တဲ့တန်ရှင်းလုပ်ခြင်းအပြင်မိမိရဲ့လက်မှာပိုးတွေမရှိနေအောင်ဆောင်ရွက်ထားလို့ရတယ်အဲ့တော့ဝန်ရှောင်းဝန်ပြည့်တဲ့ပါဇက်သေးအစားအသောက်ကနေဝင်တဲ့နော်ယောဂတွေကိုတော့လက်ဆေးခြင်းအပြင်ကာကွယ်တယ်ဆိုတာအများစုကသိပြီးသားဖြစ်ပါမယ်
လက်စေးချင်းအဖင့်အေးမိတကွေးယောဂအပါဝင်အသက်ရှူလမ်းကြောင်းဆိုင်ရာယောဂတချို့ကိုလည်းကာကွယ်ပေးနိုင်တာပါယောဂပုရှိသူနှာခြေချောင်းဆိုးရာကနေတဆင့်ထွက်လာတဲ့ယောဂပုတွေဟာပရိဘောဂပစ္စည်းတွေတကားလက်ကင်တွေတယ်လီဖုန်းနဲ့ဇပွဲကုန်တွေပေါ်မှာကပ်တင်ကျရှိနေနိုင်ပြီးအဆိုပါယောဂပုတွေကိုကင်မိရာကနေတဆင့်အေးမိတကွေးယောဂအပါဝင်အသက်ရှူလမ်းကြောင်းဆိုင်ရာယောဂတချို့ကူးစက်ခံရနိုင်တယ်လို့သိရပါတယ်လက်ကိုမကြာခဏဆေးကြောတန့်စင်ပေးခြင်းအပြင်လက်မှာရှိနေတဲ့ယောဂပိုးတွေနှာခေါင်းနဲ့ပါးစပ်ကိုမရောက်ရှိအောင်ကာကွယ်ပေးရရောက်ပြီးကုသမှုကိုရောကြစေမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါရစေ
။ဒီထက်ပိုရည်ကြည့်တာကကိုဆရာတို့မိုးရင်းကာလမှာဖြစ်တဲ့အေးမိတုတ်ကွေးယောဂတွေဟာလည်းပဲဆရာတို့လက်ဆေးခြင်းအပြင်ကာကွယ်နိုင်တယ်။ဆိုတော့အသက်ရှူလမ်းကြောင်းဝင်တဲ့ယောဂတွေကိုကျွန်တော်တို့ကဘလို့နည်းနဲ့များလက်ဆေးပြီးကာကွယ်နိုင်မှာလဲ။အဲ့တော့ဘလို့ကာကွယ်နိုင်ပါလေဆိုတော့ယောဂရှိတဲ့လူတယောက်ကနှာခြေပြီးတော့လက်နဲ့အုပ်ပြီးနှာခြေလိုက်တယ်ဆိုရင်သူ့ရဲ့လက်မှာဗိုင်းရပ်စ်ပိုးတွေတွေ့သွားမယ်အဲ့တော့လက်ကင်ဘူးတို့เนาะသူ့ရဲ့လက်နဲ့ထိတွေ့တဲ့ပစ္စည်းပစ္စယတွေကိုဆရာတို့ယောဂမရှိတဲ့လူကသွားကင်တွေ့မိမယ်ဆိုသူ့လက်မှာခန္ဓာကတုတ်ကွေးဗိုင်းရပ်စ်ပိုးတွေကပါဝင်သွားမယ်အဲ့တော့လက်ကိုမကြခဏဆေးတဲ့လူเนาะဆိုလို့ရှိရင်စားတော့စားကန်ဒီမှာလက်ဆေးတဲ့လူဆိုလို့ရှိရင်ကိုယ့်ရဲ့လက်မှာကမတော်တဆရောက်ရှိနိုင်တဲ့တုတ်ကွေးဗိုင်းရပ်စ်ကမရှိတော့ဘဲနဲ့ကင်းစင်နေမှာဖြစ်ပါတယ်။အဲ့တော့အဲ့လိုကင်တွယ်မိတဲ့တော့ပိုးရှိနေတဲ့လက်နဲ့ဆရာရဲ့နှာခေါင်းသားကိုအကြောင်းမျိုးမျိုးနဲ့ရောက်သွားတဲ့အချိန်မှာရှူဆိုင်မိလို့ရှိရင်လက်မဆေးတဲ့အတွက်ကြောင့်လက်မှာကပ်နေသောတုတ်ကွေးဗိုင်းရပ်စ်ပိုးကခန္ဓာကိုယ်ထဲကိုဝင်ရောက်သွားနိုင်ပါတယ်။ဒါကြောင့်ဆရာရဲ့လက်ဆေးခြင်းအပြင်အစားအသောက်ကနေဝင်တဲ့ယောဂဝန်းလျှောဝန်းပြည့်ယောဂတွေသာမကဘူး။သက်ရှိတန်းကြောင့်နဲ့ဆက်ဆက်သောတုတ်ကွေးမိဖြားနာခြင်းမှလည်းကာကွယ်ပေးနိုင်တဲ့အတွက်လက်မကြခဏဆေးတာအစားအသောက်မစားခင်လက်ဆေးတာကိုယ့်ရဲ့ဒီအိမ်သားကနေထွက်လာတဲ့အခါမှာတန်ရှင်းတကူရေတန်ရှင်းလုပ်ပြီးတဲ့အခါမှာလက်ကိုစနစ်တကျဆေးခြင်းအပြင်ဒီယောဂတွေဖြစ်ပွားမှုကာကွယ်နိုင်မှာဖြစ်ပါတယ်
။လက်တန်ရှင်းဟာလွယ်လွယ်ကူကူလုပ်ဆောင်နိုင်ပြီးငွေကုန်ကျကျလည်းတက်တာတဲ့ယောဂကာကွယ်နည်းတစ်ခုဖြစ်ပါတယ်။လက်တန်ရှင်းမှုအားနည်းတဲ့သူတွေအနေနဲ့လက်တန်ရှင်းကိုအလေးချင်တစ်ခုဖြစ်လာအောင်လိုက်နာကျင့်သုံးကြရမှာပါ။ခလေးငယ်လေးတွေကိုလည်းကျောင်းလေးအရွယ်ငယ်စဉ်ကလေးကလက်တန်ရှင်းကိုဂရုစိုက်ဖို့လေ့ကျင့်သင်ကြားပေးကြရမှာဖြစ်ပါတယ်။လက်တန်ရှင်းအလေးချင်ကိုလူတိုင်းလိုက်နာကျင့်သုံးရင်ကျမရဲ့အတွက်အကျိုးကျေးဇူးများစေနိုင်မှာဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တန်းဆိုပ
ါဒေါက်တာတန်းစောတင်ပြတဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ။လက်တန်ရှင်းရေးလုံချင်းအလေးအချင်းလှုပ်ချင်းအပြင်ကျမကြီးအကျိုးရှိနိုင်တဲ့အကြောင်းလေးကိုဆွေးနွေးတင်ပြခဲ့တာပါအခုဆက်လက်ပြီးတော့အားကစားကဏ္ဍကိုတင်ပြပါရမယ်ခင်ဗျာစပိန်နိုင်ငံရီယယ်မက်ဒရစ်အသင်းကတော့ဥရောပချန်ပီယံလိဂ်ဖလားကို14ချိန်မြောက်ရရှိသွားပြီဖြစ်ပါတယ်တိုက်တန်တန်ရရှိတာဖြစ်တယ်လို့ရီယယ်မက်ဒရစ်နီးပြအန်ချယ်လော့တီကပြောဆိုပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့အခုတစ်ပတ်အားကစားကဏ္ဍမှာကိုရန်နိုင်ငံစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဒီတော့ Champions League ဖလားဘောလုံးပွဲမှာတော့ Real Madrid အစ်စ်မှန်ရပြီးတော့ Champions League ဖလားကို14ချိန်မြောက်ပူဆွဲသွားခဲ့ပါပြီ Champions League Final ကိုပြင်သစ်နိုင်ငံ Paris Mew က Stade de France ကွင်းကြီးမှာမေလ28ရက်နေ့ကသွားခဲ့ကြပြီးတော့ Real Madrid နဲ့ Liverpool တို့ဘောလုံးပွဲကြတာပါဒီပွဲကိုအားပေးဖို့အတွက် Liverpool ပရိသတ်5000ကျော် Paris Mew ကိုသွားခဲ့ကြပြီးတော့ပရိသတ်တွေများလွန်လာကြောင်းပွဲမစခင်မှာကွင်းထဲဝင်ဖို့အချိန်မမီတာတွေနဲ့တခြားပြဿနာတွေဖြစ်ခဲ့တာကြောင့်လေဦးပြိသက်တွေနဲ့လုံခြုံရေးတွေထိတိုက်တွေးခဲ့ကြပြီးတော့ပွဲကိုလည်း38မိနစ်လောက်ရွှေ့ခဲ့ရပါတယ်ပြိသက်တချို့ကတော့ချန်ပီယံကျော်ဝင်တာတွေလက်မအတူတွေနဲ့ဝင်ဖို့ကြိုးစားတာတွေလည်းရှိခဲ့တာကြောင့်ပြင်သစ်ရဲတွေကလက်ရုပ်ပုံသုံးပြီးနေနေတဲ့အထီးလည်းဖြစ်ခဲ့ပါတယ် Di bawah mara Real Madrid kat Liverpool dan Google mesinnya naya biro champion pertama barai. Liverpool kat Real go pick dah biro Godwin ni Tomemya jaga bimel eh. Real Godwin aku tuan lesuan dia kagoh tuan gelu Liverpool go meja be. Real dah terlalu leh tuan naya Google ro Tyson move Vinicius kat ngaza go meja mah tuan begi raba. Di bawah naya leh dah jauh Real sen ha champion ni pelagu selidik dia bukti tuan barai.Real ni biar Ancelotti garo turut tengah tight tight dana naya lah. Pada esok video, boleh pima. Jauh lagi barai.
Esta copa ha sido la más difícil, sí, por cierto. Pero creo que nos ha ayudado el hecho que nadie pensaba que se podía llegar.
Di Champions League flagaro, ¿qué es eso? Tres un buen suragaro, te jawa. Tabe chenol naime sura, digo vamos a tener jawa. Di chakale chenol naime utao gupche que vi. Tabe chenol gu, shongji muri ne, shongmo vive. ไต้หวันก็เสียใจที่เสียไปที่เราก็จะทำอะไรจะด่าจะด่าพี่เราเราหนังเกี้ยที่ก็จะทำตัวเชื่อยีด้วยกันเลยแชมเปี้ยนชิพโอด้วยที่ก็จะเลยเช็ดกูพี่เสียไปที่เราหนังน่ะไทยจันทร์เนี่ยลูกเทมาร์ตุเดียร์เซนชงด้วยมาเกรย์ก็ที่เราป่วยจะไปหรอแค่ก็จะเกี่ยวกับเราไปไหมที่เราเบลล์มาชงมาพี่เกี่ยวเราเลวเดนเชื่อว่าพี่เกี่ยวกับแม่ที่ป่วยชงน่ะเนี่ยปัตตาบีหรอเลวนี่แบบอยากเห็นครอบครัวเราการ์ด
So after the game, Minnesota Stats was 50-50 possession. So we had a lot more.
ဒီပွဲကတခုမှားနေတာဒါမှမဟုတ်တစ်ဖက်အသင်းကတခုခုမှားနေပါပြီကျွန်တော်တို့တကယ်ကိုအပိုင်ကန်သွင်းခွင့်တုံးချင်ရခဲ့ပြီဒါတွေကိုကူတော့စကအမခံကာကွယ်သွားခဲ့တာပါဒီဖိုင်နယ်ပွဲမှာလေဗိုဘူးအသင်းဟာ
24年ボルゴンマンナペンゾンサンサムコンゲバレ。レバブーレアテンライガザーハンコンドルリアメトリカレ。ガザーコネアウェンオン。トウジェシーコンビアテンライガザーハレコンモケレ。トゥトゥピンドアロンティダレタイメディコウトライスダサンジャケヤハポエチゴ。ロリーヤイカテルソワマワ。ディマネイネサラアパイガンウェンチャジュイゴコウタイカウェケビ。
เดี๋ยวบ่าวอุ้งส่งกูไม่อยากเกี่ยวกับอะไรตัวนี้เดี๋ยวบ่าวด้วยเงินอะไรลูกเสียมาวะวินิจฉัยสตาร์ดีอาโน่กูลูกชอบสิ่งเกี่ยวกับเรื่องกูเรื่องเจ้ากูอยากบอกอะไรอาโน่เอ็มมาลูกน้องสู้ยามาพี่บ่าวดีเว้ยมาดูสัมผัสเกี่ยวกับเรื่องกูมาคุยด้วยกันหรอดีเว้ยมาดูการงงการเงินอะไรต่างๆมันนี่แค่เจ็บพี่เดี๋ยวลูกเจ้าอะไรบีอังกฤษมีเดียจะชอบหาอะไรตัวกูไม่รู้มาจะเล่าแค่สูบีหรอ Where be my we were night by
and the other part I think there was a magazine in March, Malaro, Jidin 442 magazine, Kaba Gonzo Gudama Sayosu, Vipore Tema, Chinoma Babao, Pajon Lero Matiba, Dime Dara Chinobo, Mamaliza, Yuba, Tulu Chino, Nabatin Yamataya Melu, Chinoma Suluba, Kilomatalo, Bama Chiba, Gagone Gudumari Chiba, Ali Samu Mandiro. Now off left to Ederson Ushiva. Time at the Golden Way of the Yuma, Gonzon Sayotte Mamatera or Tuzama, Pio Manea Sule, England Begani, Jagona, Idriavale, Chinotinaro, Chesiani, Tula, Nile Saimalime, Chino Chesina, Premier League Najayari. Time at Dio Dama Bino, Patamani, Gonzo, Nita Mudo, Chesina, Premier League Yaragule, Adima, Dujave, Adom Yamia, Chino, Langjavale. Time at Kuchino, Nayavi, Champion Chedari Sura.
ကျေကောင်းနဲ့တုံးပြမှုပါရီယယ်ဒင်ဟာချန်ပီယံလိဂ်ကိုနိုင်လိုက်တဲ့အတွက်ဒီနေ့မှာစပိန်လာလီဂါမပေးချန်ပီယံလိဂ်လာနှလုံးရသွားခဲ့တာဖြစ်ပါတယ်ဒီနေ့ကနေကတော့ရီယယ်ဒင်မဒွမျိုးကိုပြန်ရောက်တဲ့အချိန်မှာဘက်ကားနယ်မျိုးမှာလဲပြီးတော့အောင်ပွဲခံခဲ့ကြပြီပရိသတ်တွေလည်းအကြီးအကျယ်ကျိုးစုံဂုဏ်ပြုခဲ့ကြတာပါရပါမှာတော့ရီယယ်ဒင်ဟာဘန်နိုဘိုကွင်းကြီးမှာထပ်အောင်ပ
က်ခဲ့ပါတယ်ရယ်မက်ဒရစ်အသင်းကမက်ဒရစ်မြို့မှာအောင်ပွဲခံခဲ့တဲ့အချိန်ထဲမှာပဲလီဗာပူးအသင်းကလည်းချန်ပီယံလိဂ်ဖိုင်နယ်မှာရှုံးပေမဲ့ Dine Balonyadima, F. Plane, Carabao, Pla, Nalon Yagaraja, and then when they got Levuma, and where can get out of it? Levunia Yagin Club Garo, Levu, Senha, Champions League final match, show me, man. Praise that he had our same beer bed, Balonyadima, Plan Long Yagarago, and where can get out of it? Come on, Gonzo, then today, so we got Jolai Barry. Real Madrid then had Champions League Gulu Tabido Busuela Daja, Gusoy, Champions League Palago, Salidin, Yazo Yabi, Al Mizo, Athenian, Alta Sanjay, Tatin, and Yazlo. Real then and Nibia Ancelotti Hale, Champions League Palago, Dating Busuela. Champions League the Maima, Al Mizo Nibia Dia, Chilang, Esua, Timia and Ebet, Idabaya, Adala Ganago, Imawe, Sonda Lagas, yeah.
ကိုရနိုင်တင်ဆက်တဲ့အာကစားကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရပါခင်ဗျာတော်တာရှင်များခင်ဗျာ voa ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တဲ့ချင်းတောင်းခြင်းနဲ့ဆိုရင်တော့ voa ကိုစာရေးသားဆက်သွယ်နိုင်ပါတယ်အီးမေးလ်ကနေတင်ရေးသားနိုင်ပါတယ်ရေးသားပေးပို့ရမယ့်အီးမေးလ်လိပ်စာကတော့
Ukraine and Russia to Joseph Sinanida Lila Yalazimabe, Ukraine to a popular seminary rocket snidene, Kayamija Bego, Dola Tan Konya for people to Melo, American Damrajo, Badanga Puduni Mapiovale, Russia by the name of the American Lenatrina, Tika, Taka, Damu Melo Bulo, Ukraine Pekka, Amakanta Barelo, let them write in Biroga Piovale, Russia Ria Yangani through by Nemirigo Gaguanida, Ukraine to a rocket pilotes, Simeon Senatrina, Lenat Kayani people to Melo, Puduniga took Yachama Tamra by the Napio Tabare. လူလမ်းမှုအတွက်တိုက်ပွဲဝင်နေကြတဲ့ယူကရိန်းကိုသမိုင်းဝင်အကူအညီတွေပေးအရင်ကမ္ဘာကြီးကိုအမေရိကန်ကဆက်ပြီးတော့ဦးဆောင်သွားမယ်လို့လဲကြေညာချက်မှာပြောထားပါတယ်။ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံအရှေ့ပိုင်းစီဘရိုဒေါနက်စ်မြို့ကိုပို့ထုတ်နေမှလည်းကြီးတွေနဲ့ဆက်မပြတ်တိုက်ခိုက်နေပြီးတော့လူဟန်စတေတာအုပ်ချုပ်ရေးမှုကတော့ရုရှားတပ်ဖွဲ့တွေထိန်းချုပ်ထားပြီးလို့ဝန်ခံပြော
ကျွန်တော်လည်းမန္တလေးအမျိုးဟိုကျွန်တော်ကိုဒရက်စ်ကဗိုလ်ဒူနေမှာပြောပါရယ်ချက်ချင်းလက်ငင်တိုးတက်မှုတွေထွက်လာမှာမဟုတ်ပဲအချိန်တော့ယူရမယ်လို့လည်းသူကပြောပါရယ်စစ်ပွဲကြောင့်စစ်မှုဆောင်ကနေစစ်ဆောင်ကနေကောက်ပဲတင်းနိုင်တဲ့ဓာတ်မြေဩဇာတင်းမှုကိုအဟံအကြဖြစ်စေတာပါဒါအပြင်ရုရှားနဲ့ယူကရိန်းတို့ပေါင်းကမ္ဘာပေါ်မှာကြုံထုတ်လို့ရောင်းချက်မှုကတတိယအများဆုံးဖြစ်ပြီးတော့အ
ဒီနေ့ကျွန်တော်တို့ရဲ့အတွင်းအစားအသောက်ကနေနော်လက်မှတ်ရရနေအရေးအတွက်ဟာအခုချိန်မှာတက်တန်းကျော်ထိပ်ရောက်ရှိလာကြကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရုံးဟိုချာကပြောဆိုကြကုလသမဂ္ဂအတွင်းမှုချုပ်ပြောကြရစတီဗန်ဒူဂျာရက်ကပုံထုံးနေမှာပြောပါတယ်
တရင်ကျင်းကျုပ်တွေကိုနားလည်မှာပြောပြသွားတာပါခင်ဗျာဒီကနေ့တန်ရက်စီစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာထုတ်လို့ရမှုဖြစ်နေကကိုရဲမုံကတာဝန်ယူခဲ့ပါတယ်အဲဒါဘာနဲ့ရောက်တဲ့အင်ဂျင်နီယာတွေကတော့ဂျင်ဘီကွန်းနဲ့ဇူဘဲအချာရဲ့ဖြစ်ပါတယ်ဗီဒီယိုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များလည်းဘေးရန်နဲ့ကင်းဝေးကြပါစေကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.